Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှိများရှင်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဖေဖော်ဝါရီလ24ရက်နေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထပ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနှาศင်နိုင်ကြပါလိမ့်ရှင်။တော်ရရှိများရှင်းလင်းချက်မြေချပါစေရှင်ကျမကတင်ကြီးထိုက်ပါ
ကျမအေးတနာချပါရှင်ယူကရိန်းနိုင်ငံမှာအရသာအများပြားကိုတပ်ဖြစ်ခဲ့တယ်ဆိုပြီးတော့ထုတ်ချခံသမ္မတမစ္စတာဗစ်တာယန်နူကိုဗစ်နဲ့တခြားအရာရှိအများပြားကိုတံပြားရှိချောင်းဆွဆွဲပြီးတော့ဖမ်းဝရန်ထုတ်ထားပါတယ်အီဂျစ်နိုင်ငံမှာဝင်ကြီးအဖွဲ့ယာရုကနှုတ်ထွက်လိုက်တယ်လို့အီဂျစ်ကြားဖြတ်ဝင်ကြီးချုပ်ကကြေညာသွားပါတယ်ဒီလိုနိုင်ငံတကာသတင်းတွေနဲ့အတူဒေတာရင်းသတင်းတွေကိုဒီညနေမှာကြားရပါမယ်မတ်တင်ကြီးရေ
ကောင်းပါပြီရှင်သတင်းတွေကြေညာပြီးမှာတော့မြမစီးပွားဖွံ့ဖြိုးရေးအတွက်မြန်မာအစိုးရဒွင်းမှာဘလို့အရေးယူဆောင်ရွက်နေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့စူးစီးတင်ပြပေးမှာပ
ါ။လွတ်လပ်ရပြီတဲ့နောက်ပိုင်းမှာဖြတ်သန်းခဲ့ရတဲ့နိုင်ငံရေးစနစ်မျိုးစုံကရွေးချယ်အကောင့်တွေပေါ်ခဲ့တဲ့အမျိုးသားစီးပွားပုံစံချမှုဖြစ်စဉ်တွေကိုကြည့်ရင်
သမရဦးသိန်းစင်ရဲ့ပြောကြားချက်ပါတစ်ဆက်ထဲမှာပဲမြန်မာစီးပွားရေးဖွံ့ဖြိုးမှုအလားအလာကောင်းနေတုံဆိုင်သွားမဲ့အပေါ်စိုးရိမ်ချက်တွေကိုလည်းစူးစီးတင်ပြပေးဦးမှာပါ။နောက်ထပ်တင်ပြပေးမယ့်ထိတ်တန့်ရောက်နိုင်ငံတကာသတင်းတစ်ပုဒ်ကတော့မငြိမ်မသက်ဖြစ်နေတဲ့ယူကရိန်းနိုင်ငံရေးနောက်ဆုံးအခြေအနေပဲဖြစ်ပါတယ်။ဒီသတင်းဆောင်မတွေကိုမထုတ်လွှင့်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးသန္နာကျော်နဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးကြမှာပ
ါ။ယူကရိန်းနိုင်ငံမှာအရသာအများအပြားကိုတပ်ဖြစ်ခဲ့လို့ဖြုတ်ချခံသမ္မတမစ္စတာဖစ်တာယန်နူကိုဗစ်နဲ့တခြားအရာရှိအများပြားကိုတန်တရားရှိကြောင်းဆွဆွဲသွားပြီးတော့သူတို့ကိုဖမ်းဝရမ်းထုတ်ထားပါတယ်။ယာယီပြည်ထရေးဝန်ကြီးအာဆန်အဗဂော့ဖ်က Facebook စာမျက်နှာမှာအခုလိုကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်။မစ္စတာယန်နူကိုဗစ်ကိုရုရှားကိုထောက်ခံတဲ့ခရစ်မီးယားဒေသမှာနောက်ဆုံးတွေ့လိုက်ရတယ်ဆိုပြီးတော့ယာယီပြည်ထရေးဝန်ကြီးကပဲပြောပြီးတော့သူဘယ်ကိုရောက်နေလဲနေရာအတိအကျကိုတော့မသိကြပါဘူး။ဒီတော်ရင်မှာပဲဥရောပသမဂ္ဂ EU ရဲ့နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲကက်သရင်းအက်စတန်ကတနင်္လာနေ့မှာယူကရိန်းနိုင်ငံကိုရောက်ရှိမှာဖြစ်ပြီးတော့ယူကရိန်းနဲ့ EU နီးကပ်မှုကိုလိုလားတဲ့ကြားဖြတ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံမှာနိုင်ငံရေးစီးပွားရေးတည်ငြိမ်မှုရှိဖို့ EU အနေနဲ့ဘလို့နီးလန်းတွေနဲ့ကူညီနိုင်မလဲဆိုတာဒီ KF မြို့တော်ခီးစင်မှာ Miss Ashton ကထည့်သွင်းဆွေးနွေးမှာဖြစ်တယ်လို့သူ့ရဲ့ယုံကပြောပါတယ်။ယူကရိန်းနိုင်ငံကပြည်သူတွေကြောင်းမှာတော့ဥရောပနဲ့ဆက်ဆံရေးကိုလိုလားသူတွေနဲ့ရုရှားနဲ့ပူးပြီးနီးကပ်တဲ့ဆက်ဆံရေးရှိခြင်းကိုလိုလားသူတွေဆိုပြီးတော့အုပ်စုနှစ်စုကွဲနေရပါဖြုတ်ချခံသမ္မတယန်နူကိုဗစ်ကပြီးခဲ့တဲ့နိုဝင်ဘာလမှာ EU နဲ့ကုန်သွယ်ရေးသဘောတူညီမှုကိုပယ်ချခဲ့တာကြောင့်အခုသူယာဒူကဖယ်ရှားခံရတဲ့အထိကန့်ကွက်မှုတွေနဲ့ကြုံတွေ့ခဲ့ရပါတယ်တင်းငရီနေမှာတော့လွှတ်တော်ဥက္ကဋ္ဌအလက်ဇန်ဒါဒါကနော့ဖ်ဟာယူကရိန်းရဲ့ကြားဖြတ်သမ္မတဖြစ်လာပါတယ်။တနင်္ဂနွေနေ့ညကမိန်ခွန်းပြောကြတော့သူကကီယက်မြို့တော်လွတ်လပ်ရေးရင်ပြင်ကအစနားပြပွဲတွေကိုထောက်ပြပြောဆိုသွားပြီးတော့ EU နဲ့ဘလို့ပိုနီးကပ်တဲ့ဆက်ဆံရေးပေါ်ပေါက်အောင်လှုပ်ဆောင်မလဲဆိုတဲ့အစီအစဉ်ကိုအလေးပေးပြောသွားခဲ့ပါတယ်။သူကအင်္ဂါနေ့မှာအစိုးရအသစ်တရက်အပြီးထူထောင်ပေးမယ်လို့ကတိပေးထားပြီးတော့ဥရေပြုအမတ်တွေကတော့မေလ25ရက်နေ့မှာရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုထားပါတယ်ရှင်။
ယူကရိန်းနိုင်ငံကြားပြသမ္မတအဖြစ်ရွေးကောက်တင်မြှောက်လိုက်တဲ့ပုဂ္ဂိုလ်ဟာအတိုက်ခံခေါင်းဆောင်ယူလီယာတိုင်မိုရှန်ကိုနဲ့နှိဆက်သူတူဖြစ်တဲ့အပြင်နိုင်ငံရေးသက်တမ်းနှစ်ပေါင်း20ကျော်ရှိပြီးကြားပြဝန်ကြီးချုပ်အဖြစ်နဲ့ရောပြည်ရင်းလုံခြုံရေးဌာနတွေမှာပါတာဝန်ထမ်းဆောင်မှုသူဖြစ်ပါတယ်။သမ္မတဗစ်တာယာနူကိုဗစ်ကိုယာရုကဖြုတ်ချပြလိုက်တဲ့နောက်လွတ်တော်ကအသက်49နှစ်အရွယ်အလက်ဇန်ဒရာတာချီနော့ဖ်ကိုကြားပြသမ္မတအဖြစ်တင်းငွေနေနေကရွေးကောက်တင်မြှောက်လိုက်ကြတာဖြစ်ပါတယ်။တချီနော့ဖ်ဟာတိုင်မိုရှန်ကိုရဲ့ Fatherland Party ရဲ့ဒုတိယခေါင်းဆောင်အဖြစ်2009ခုနှစ်နဲ့2010ခုနှစ်တည်းအကြားသူမတာဝန်ထမ်းဆောင်ခဲ့သူဖြစ်တဲ့အပြင်သူမလက်အောက်မှာဒုတိယဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။တိုင်မိုရှန်ကိုဝန်ကြီးချုပ်ရာထူးကိုလက်လွတ်လိုက်ရတဲ့အချိန်နောက်အစိုးရအသစ်တက်မလာခင်အထိတချီနော့ဖ်ကဂျာပြဝန်ကြီးချုပ်အဖြစ်နဲ့သတင်းတပတ်လောက်တာဝန်ထမ်းဆောင်ခဲ့တာလည်းဖြစ်ပါတယ်။သူဟာလွတ်တော်မှဖြစ်1998ခုနှစ်မှာစတင်ရွေးကောက်တင်မြှောက်ခံခဲ့ရပြီး2008ခုနှစ်မှာ KF မြို့တော်ရဲ့မြို့တော်ဝန်အဖြစ်ဝင်ရောက်ရွေးခံခဲ့သူဖြစ်ပါတယ်။အဲဒီရွေးကောက်ပွဲမှာသူရှုံးနိမ့်သွားခဲ့ပေမဲ့လည်းနောက်ပိုင်းမှာအတိုက်ခံခေါင်းဆောင်အဖြစ်ပေါ်ထွက်လာတဲ့လက်ဝဲချန်ပီယံဟောင်း Vitali Klitschko တဲ့မဲအသာစီးရခဲ့ပါတယ်။တရားဝင်နိုင်ငံရေးလုပ်ငန်းတွေရဲ့ပြင်ပမှာတော့သူဟာစာရေးဆရာတဦးအဖြစ်နဲ့ရော Baptist ဘုရားကျောင်းမှာသင်ဥက္ကဋ္ဌဆရာအဖြစ်နဲ့ရောတာဝန်ထမ်းဆောင်နေပါတယ်။
အီဂျစ်နိုင်ငံမှာဝင်ကြီးအဖွဲ့ယာရုကနှုတ်ထွက်လိုက်တယ်လို့အီဂျစ်ဂျားဖြတ်ဝင်ကြီးချုပ်ဟက်ဆမ်အယ်ဘီဘလာဝီကပြောပါတယ်။ဘာကြောင့်နှုတ်ထွက်ရလဲဆိုတာမပြောဘဲနဲ့ဒီနှုတ်ထွက်ကြောင်းကိုဒီကနေ့တင်းလာနေမှာပဲမစ္စတာအယ်ဘီဘလာဝီကရုံးမြင့်တန်ကြားမှကြေညာသွားတာပါ။မနေ့ကဇူလိုင်လမှာစစ်တပ်ကဖြုတ်ချလို့တမနာမိုဟာမက်မော်စီယာရုကပြုတ်ချသွားပြီးကလေးကစစ်တပ်ကကြောတောင်းနောက်ခံပေးထားတဲ့ဂျားဖြတ်အစိုးရကနိုင်ငံကိုအုပ်ချုပ်လာတာဖြစ်ပါတယ်။မစ္စတာမော်စီပြုတ်ကျပြီးတဲ့နောက်အသွင်ကူးပြောင်းရေးအစီအစဉ်ရဲ့တစိ့တစ်ပိုင်းဖြစ်တဲ့လာမယ့်ဧပြီလမှာတမရရွေးကောက်ပွဲကျင်းပမှာဖြစ်ပြီးတော့အဲဒီနောက်မှာလွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့အစီအစဉ်ထားပါတယ်။တမရယာရုအတွက်စစ်တပ်အကြီးအကဲအဗ်ဒယ်ဖာတာအယ်စီစီဝင်ရောက်ပြီးတော့ရှင်းပြမယ်လို့မကြေညာသေးပေမဲ့လည်းသူရှင်းပြလိုက်မှာဖြစ်တဲ့ထောက်ခံမှုလည်းအများကြီးရလိမ့်မယ်လို့လေးလာအကဲကဲအများအပြားကသုံးသပ်ထားပါတယ်ရှင်။
တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ဟာသူတို့နစ်စင်ပုံမှန်ပြုတ်လုံနေကြပူးတွဲစီးလေ့ကျင့်မှုကိုစတင်လိုက်ကြပြီဖြစ်ပါတယ်။ဒီစီးလေ့ကျင့်မှုဟာကျူးကျော်ဖို့အတွက်ကြိုတင်ပြင်ဆင်မှုဖြစ်တယ်လို့မြောက်ကိုရီးယားဘက်ကကန့်ကွက်ပြောဆိုနေတဲ့ကြားကပဲပြုတ်လုံကြတာဖြစ်ပါတယ်။တောင်နဲ့မြောက်ကိုရီးယားအကြားကကွဲကွာနေကြတဲ့မိသားစုတွေပြန်လည်တွေ့ဆုံရေးအစီအစဉ်ကိုဖျက်ပစ်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုနေတဲ့ကြားကပဲ Key Resolve နဲ့ Fall Eagle လို့အမည်ပေးထားတဲ့ဒီစီးလေ့ကျင့်မှုတွေကိုတင်းတင်းလာလင်းမှစတင်လိုက်တာဖြစ်ပါတယ်။မိသားစုတွေ့ဆုံရေးအစီအစဉ်ကိုတော့မြောက်ကိုရီးယားကနောက်ပိုင်းမှာသဘောတူခဲ့ပါတယ်။တင်းတပတ်ကြော်ကြာမဲ့ Key Resolve ကတော့ကွန်ပျူတာကိုအခြေခံပြီးပြုလုပ်တဲ့စီးရဲလက်ကျင့်မှုဖြစ်ပြီး Fall Eagle ကတော့ကြည်ရည်လေးစီးရဲလက်ကျင့်မှုတွေပါဝင်ပြီးတင်းပတ်၈ပတ်လောက်ကြာမြင့်မှာဖြစ်ပါတယ်။မြောက်ကိုရီးယားကကျူးကျော်လာမဲ့ရန်ကိုကာကွယ်ဖို့တဲ့တောင်ကိုရီးယားနိုင်ငံမှာအမေရိကန်တပ်ဖွဲ့အင်အား28,000လောက်တပ်ဆွဲထားတာဖြစ်ပါတယ်။ဒီတော့တွင်မြောက်ကိုရီးယားနိုင်ငံကဝက်ဒီမှာကြေကြေပြန့်ပြန့်ဖြစ်ပေါ်နေတဲ့ခွာနာရှန်နာယောဂါကိုကုသဖို့အတွက်တောင်ကိုရီးယားကအကူအညီပေးဖို့ကမ်းလှမ်းလိုက်ပါတယ်။ဒါဟာ2010ခုနှစ်နောက်ပိုင်းတောင်ကိုရီးယားကမြောက်ကိုရီးယားကိုလူသားချင်းစာနာတဲ့အကူအညီပေးဖို့ပထမဆုံးကမ်းလှမ်းခြင်းလည်းဖြစ်ပါတယ်။အကူအညီပေးဖို့အဆိုပြုချက်ထဲမှာတောင်နဲ့မြောက်ကိုရီးယားကအရာရှိတွေအကြားလူသားချင်းစာနာတဲ့အကူအညီပေးရေးကိစ္စတွေဆွေးနွေးဖို့ပါဝင်တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောပါတယ်။မြောက်ကိုရီးယားမှာအင်မတန်ကူးစက်လွယ်တဲ့ယောဂပိုးတွေတိရစ္ဆာန်တွေအကြားဇန်နဝါရီလ10ရက်နေ့ကစပြီးပြန့်နှံ့နေတဲ့အကြောင်းမြောက်ကိုရီးယားသတင်းဌာနကကြေညာခဲ့တာဖြစ်ပါတယ်။ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
PO American တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ထိုင်းနိုင်ငံဘန်ကောက်မြို့တော်ရဲ့လူစီကားရဲ့အယောင်ဝယ်စီကားရာဒေတာမှာဘုံကွဲတာတရက်ကြာသွားခဲ့ပေမဲ့လည်းတေဆုံးသူဥယျာဉ်မြင့်တက်နေစေဖြစ်ပါတယ်ဒီနေ့ပဲအဲ့ဒီပောက်ကွဲမှုကြောင့်ခေါင်းတန်ရာရသွားတဲ့ကလေးမလေးတူတေဆုံးသွားပါတယ်သူ့ရဲ့၄နှစ်အရွယ်မောင်လေးနဲ့အသက်59နှစ်အရွယ်အမျိုးသမီးကတော့ပထမနေ့ကပဲတေဆုံးသွားလို့အခုစုစုပေါင်းတေဆုံးသူဥယျာဉ်3ဦးရှိသွားပြီဖြစ်ပါတယ်ဒဏ်ရာရသူနောက်ထပ်အယောက်20လောက်ရှိနေပါသေးတယ်လက်ဖြစ်ပုံလို့ယူဆရတဲ့ဒီပောက်ကွဲမှုကြောင့်ဗန်ကောက်မြို့လေကအစိုးရစံကျင်သူတွေရဲ့ဒီစခန်းသားမှာပောက်ကွဲမှုဖြစ်ပွားသွားပါတယ်။ထိုင်းနိုင်ငံအရှေ့ပိုင်းကနောက်ထပ်လူရုစုဝဲဝဲတစ်ခုကိုလည်းတနတ်သမားတွေကပြစ်ခတ်ခဲ့ပြီးတော့နိုင်ပိုင်းအကြောင်းမှာပဲဗန်ကောက်မြို့တော်ကအခုပောက်ကွဲမှုဖြစ်ပွားသွားတာပါ။ယာရုကနှုတ်ထွက်ဖို့ဆန္ဒပြသူတွေတောင်းဆိုနေတဲ့ဝင်ကြီးချုပ်ရင်လန့်ရှင်နာဝတ်ကတော့မြို့တော်မှာရှိမနေပဲနဲ့ဖိအားပေးမှုတွေနဲ့ကြုံနေရပေမဲ့လည်းသူ့ရဲ့အစိုးရအဖွဲ့ကယာရုကအစင်းပေးမှာမဟုတ်ဘူးလို့ပြောသွားပါတယ်။ဆာရာဘူရီခရိုင်မှာကုံစီပြပွဲကိုသွားတက်ရောက်နေတဲ့မစ်ရှင်လက်ကလာပေါင်းများစွာဖြစ်ပွားနေတဲ့ဒီပြိပက္ခါကိုပြောဆိုညှိနှိုင်းတဲ့နီးနယ်ပဲဖြေရှင်းဖို့တောင်းဆိုသွားပါရရှင
်။မက္ကဆီကိုနိုင်ငံမှာဖမ်းဆီးခံလိုက်ရတဲ့မူရီယာဇာကိုအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးဖို့ကြိုးစားသွားမယ်လို့အမေရိကန်တရားလူရှင်းနေတွေကပြောကြားလိုက်ပါတယ်။ဒါပေမဲ့မက္ကဆီကိုနဲ့အမေရိကန်ကြားဘသူကသူ့ကိုစပြီးတော့ဆွဲချက်တင်မယ်ဆိုတာတော့မသေးကြသေးပါဘူး။73နှစ်လောက်ထွက်ပြေးတင်းရှောင်နေခဲ့ရာကပြီးခဲ့တဲ့စနေနေ့မှာဖမ်းဆီးခံခဲ့ရတဲ့အဲ့ဒီမက္ကဆီကိုမူရီယာဇာဟွာကင်းအယ်ချာပိုဂူစမန်ဟာကမ္ဘာအလို့ရှိဆုံးမူရီယာဇာဖြစ်ပြီးသူ့ကိုအမေရိကန်ပြည်ထောင်စုကဒေါ်လာ5သန်းစုငွေထုတ်ထားတာလည်းဖြစ်ပါတယ်။သူ့ကိုအမေရိကန်ပြည်ထောင်စုကဆွဲချက်ပေါင်းအတော်များများတင်ထားတာဖြစ်ပြီးနယူးယောက်မြို့ကတရားလိုရှိနေတွေကလည်းသူ့ကိုအမေရိကန်မှာပဲရုံးတင်စစ်ဆေးလိုတဲ့အကြောင်းတင်းငွေနေကပြောပါတယ်။ဒါပေမဲ့အသက်56နှစ်အရွယ်ဂူစမန်အနေနဲ့မက္ကဆီကိုနိုင်ငံမှာလည်းဆွဲချက်တွေတင်ခံထားရသလို2000ခုနှစ်ကသူထောင်ကနေထွက်မပြေးခင်ချမှတ်ထားတဲ့ပြစ်ဒဏ်လက်ကျန်ကိုလည်းဆက်လက်ကြောက်ခံရအောင်မှာဖြစ်ပါတယ်။တင်းငွေနေတော့က လူဦးရေတွေထူထပ်စွာချထားတဲ့မက္ကဆီကိုလုံခြုံရေးတွေထူထပ်စွာချထားတဲ့မက္ကဆီကိုအကျဉ်းထောင်ထဲမှာသူ့ကိုထိမ့်သိမ်းထားပါတယ်ပစိဖိတ်သမုဒ္ဒရာကမ်းခြေစီနာလိုဝါပြည်နယ်ကမဇလန်ကွန်ဒိုတိုက်ခန်းမှာသူ့ကိုတနက်တစ်ချက်မှာပြစ်ဖောက်စရာမလိုဘဲနဲ့မက္ကဆီကိုနဲ့အမေရိကန်အာဏာပိုင်တွေကစနေနေ့မှာဖမ်းဆီးရမိလိုက်တာဖြစ်ပါတယ
်ရုရှားနိုင်ငံဆိုချီမှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲအတွက်ပိတ်ပွဲခန္ဓာကိုအင်ရှင်နိုင်ငံကခံခံနာနာကျင်းပပေးပြီးတော့အိုလံပစ်အားကစားပွဲတော်ကြီးတနင်္လာနေ့မှာတနင်္ဂနွေနေ့မှာပြီးဆုံးသွားပါပြီအိုလံပစ်အရာစုဝင်မှာငွေအများဆုံး3ဆွဲတောင်မလို့ဒေါ်လာတန်ပေါင်း 9,100 ကုန်ကြခံကျင်းပခဲ့တဲ့ဒီ18ရက်တာကျင်းပခဲ့တဲ့ပြိုင်ပွဲကိုအကြံဖက်သမားတွေပြင်းပြင်းထန်ထန်ချိန်ချောင်းမှုတွေရှိခဲ့မယ်ပဲကဲဗျမေငင်းငင်းငင်းပြီးဆုံးသွားခဲ့ပါတယ
်နာဇီဂျာမနီတွေကဂျူးလူမျိုးတွေကိုမျိုးတုံးတတ်ဖြစ်ခဲ့တဲ့ဟိုလိုကော့စ်ကန်ကနေအသက်မသေးပဲကြာနေခဲ့တဲ့အသက်အရှည်ဆုံးအဖွားအိုဟာအသက်130အရွယ်မှာလန်ဒန်မြို့မှာကွယ်လွန်သွားပြီဖြစ်ပါတယ်ချက်ကိုစလိုဗာကီးယားနိုင်ငံပရက်မှာမွေးဖွားခဲ့တဲ့အလစ်ဟတ်ဆောမာဟာဒုတိယကမ္ဘာစစ်အတွင်းဂျာမနီနိုင်ငံတယ်ရဇင်အချင်းစခန်းမှာထင်းထင်းခံခဲ့ရတာဖြစ်ပါတယ်သူမဟာဂီတပညာကိုတစ်ဖက်ကန့်ကောက်အောင်ကျွမ်းကျင်သူဦးတူဖြစ်တာကြောင့်အဲ့ဒီဂီတပညာကပဲသူ့အသက်မသေးအောင်ကယ်တင်ပေးခဲ့တာဖြစ်ပါတယ် Direct from Washington The
Voice of America The VOA ထိတဲ့ရသတင်းတွေကိုမအေးသနာကျော်နဲ့ကိုစောဝင်းလှိုင်တို့ကြီးညာပေးခဲ့တာပါအခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေနဲ့စားကြရအောင်ပါရှင်မြန်မာနိုင်ငံတွင်တိုက်ရိုက်ရင်နိုင်ငံသားယင်းနှိမ့်မြှုပ်နှံမှုတွေတိုးလာပြီးဈေးကွက်အပြိုင်ဆိုင်ဖြစ်ပေါ်လာဖို့ကြိုးပမ်းနေတာမှာအစိုးရဌာနတွင်လုပ်ငန်းပိုင်းကျွမ်းကျင်မှုတွေမှာအခက်အခဲတွေရှိသလိုယင်းနှိမ့်မြှုပ်နှံသူတွေဘက်ကလည်းစိုးရိမ်မှုတွေရှိနေသေးပဲလို့အစိုးရအဖွဲ့ရဲ့စီးပွားရေးနဲ့ဆိုင်တဲ့ဝန်ကြီးဌာနတွေကိုဆက်ဆက်ကြီးကြပ်ဆောင်ရွက်ပေးနေတဲ့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းက VOA ကိုပြောပါတယ်ဝန်ကြီးဦးစိုးသိန်းနဲ့တွေ့ဆုံမေးမြန်းထားတဲ့ကိုသားညုံဦးကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ရှင်
လွန်ခဲ့တဲ့3နှစ်အတွင်းမြန်မာနိုင်ငံအနေနဲ့နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ခဲ့တဲ့နေရာမှာရလဒ်ကောင်းတွေတွေ့ခဲ့ရတယ်လို့ပဲတစ်ဖက်မှာဒီဝန်ကြီးဌာနအောက်ခြေအစင်းဆက်မှာရဲတင့်တဲ့ပြောင်းလဲမှုတွေလှုပ်သွားဖို့လိုနေတယ်လို့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းကပြောပါတယ်။တချိန်ထဲမှာလည်းပဲအပြောင်းလဲတွေကိုလိုက်ပါဆောင်ရွက်နိုင်ဖို့အတွက်လုပ်ငန်းပိုင်းကျွမ်းကျင်မှုတွေအားနည်းနေတဲ့အခြေအနေရှိတာကိုလည်းသူကဝန်ခံပြောဆိုသွားပါတယ်
။ကြာအုပ်ချုပ်ရေးစနစ်နဲ့လက်လျောညီထွေတဲ့ institution တွေဖြစ်ခဲ့တယ်။ယခုဒီမိုကရေစီစနစ်နဲ့လိုက်လျောညီတဲ့ institution တွေကျွန်တော်တို့တီထောင်ပေးတယ်တချို့တီဆောက်ပေးတယ်တီဆောက်နေတယ်သူတို့လည်းပဲလူကဒီလူပဲဖြစ်တော့ဒီ institution နဲ့ fit in ဖြစ်မဲ့ဟို manager တွေရလူသေးတယ်အဲ့ရတော့တော့အားနေတယ်ဗျတချို့ပိုင်းကဒီ institution ရှိတော့လဲအရင် manager တွေနဲ့ဒီ institution ဝင်ရတဲ့ခါကျတော့ဒီအားနေချက်ကတော့ဘယ်အဆိုးရမှမဆိုရှိလိုက်မယ်လို့ကျွန်တော်ထင်တယ်စိတ်ရှည်ရမယ်ဒီလိုပဲကျွန်တော်နားလည်အောင် move လုပ်အောင်
မြန်မာနိုင်ငံမှာအရင်တုန်းကတည်းကဆက်လို့ရှိရင်ပွင့်လင်းလာတဲ့နိုင်ငံရေးအခြေအနေစီးပွားရေးအခြေအနေကြောင့်နိုင်ငံတကာကစီးပွားရေးပိတ်ဆို့တံခတ်မှုတွေကိုဖြေလျှော့ပေးခဲ့တယ်လို့ပဲနိုင်ငံသားယင်းနှိမ့်မြှုပ်နှံမှုအတော်များများလဲဝင်လာပါတယ်။နိုင်ငံတကာကအထူးသဖြင့်ဆိုရင်ဒီအနောက်နိုင်ငံတွေဘက်ကလုပ်ငန်းကြီးတွေအနေနဲ့မြန်မာနိုင်ငံထဲမှာယင်းနှိမ့်မြှုပ်နှံမှုလုပ်ဖို့အတွက်စိတ်ဝင်စားလာရောက်လေ့လာတာတွေစွန့်နေတာတွေရှိပေမဲ့လို့ငွေအလုံးရင်းနဲ့တော့တရက်ယင်းနှိမ့်မြှုပ်နှံမှုလုပ်တာတွေအတော့ကိုနေပါသေးတယ်။ဒါဟာလဲမြန်မာနိုင်ငံမှာရှေ့လာမဲ့နှစ်တွေအတွင်းနိုင်ငံရေးတည်ငြိမ်မှုအခြေအနေကိုစောင့်ကြည့်လို့တဲ့စိုးရိမ်စစ်တွေကြောင့်ဖြစ်တယ်လို့ပြည်သူ့ဝန်ကြီးဦးစိုးသိန်းကမြင်ပါတယ်
။များတဲ့ investment ကတော့သူအချိန်တာပေါ့နော်။တင့်တော်တဲ့ investment ကတော့ဝင်ပြီးဆောင်ရွက်နေတယ်။နောက်တစ်ချက်ကတချို့အပိုင်းတွေမှာတော့သူ2016-15ရဲ့ political stability သူကြည့်ချင်တဲ့အပိုင်းလေးရှိတယ်။ဒါပေမဲ့ကျွန်တော်ပြောပါတယ်ဒါတွေကဘယ်အစိုးရတဲ့အစိုးရတစ်ခုနောက်တစ်ခု honor လုပ်ရတာပါ။ကျွန်တော်လည်းရခိုင်အစိုးရရဲ့အမွေတွေခံပြီးရခိုင်စိုးရဲ့စာချုပ်စာတွေနဲ့ owner လုပ်ရတယ် owner လုပ်လို့ကန့်သတ်ချက်တစ်ချက် review လုပ်ရတယ်ဒီလိုကြီးတော့ဟိုပြစ်ပယ်ပြီးလုံးဝဖျက်ပြစ်တဲ့အစိုးရမျိုးမဟုတ်တဲ့အတွက်ကြောင့်လုံးဆက်ရှင်းလာလုပ်ပါမဟုတ်ရင်တော့ခင်ဗျားနောက်ကြမယ်ဆိုတော့လာတော့လာနေပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရဲ့ရှိပြီးသား legal aspect ကလည်းအားနည်းချက်တွေရှိတယ်ဒါလေးကျွန်တော်ညှိနှိုင်းပြီးဆောင်ရွက်နေပါတယ်တို့ investment တွေကိုဘယ်လိုကာကွယ်ပေးနိုင်မလဲဆိုတော့အစိုးရချင်းဟုတ်ပုံပဲလို့အစိုးရသူ့အစိုးရလည်းသူ့လူတွေကိုဒီလိုကာကွယ်ပေးဖို့ငါတို့လုပ်ထားတဲ့ကွာဆိုတော့သူကလည်းပြချင်တာပေါ့နော်အဲ့ဒါလေးကျွန်တော်လုပ်နေရတယ
်လုပ်ငန်းကြီးတော်များများကတော့ဒီလာမဲ့2015ယူကောက်ပွဲလွန်ကာလနိုင်ငံအခြေအနေနဲ့စီးပွားရေးအလားအလာတွေကိုတက်ဆချိန်ကြည့်နေတယ်လို့ယူဆရပါတယ်သူတို့ရဲ့ယင်းနှိမ့်နှံမှုတွေအတွက်ဥပဒေအရအကာအကွယ်ပေးနိုင်မဲ့အမကန်ချက်မျိုးအပြင်နိုင်ငံရေးအရစိတ်ချရတဲ့ဝင်းကျင်ကိုလည်းစောင့်ကြည့်နေပုံရပါတယ်သမရဦးသိန်းစိန်ကတော့တနေ့တုန်းကဒီပြည်သူ့လုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ရမှာတော့ မြန်မာနိုင်ငံအနေနဲ့ပုံစံတကျရှိတဲ့စီးပွားရေးစနစ်မဖြစ်ခဲ့တာကြောင့်ဒီအားနည်းချက်တွေကိုသူတို့အခုပြုပြင်ဆောင်ရွက်ခဲ့တယ်လို့တော့ပြောသွားပါတယ်
။ကျွန်တော်တို့နိုင်ငံအနေနဲ့ပုံစံတကျရှိတဲ့အမျိုးသားစီးပွားရေးတရက်ကိုပိုင်ဆိုင်နိုင်ခြင်းမရှိသေးတာကိုတွေ့ကြရမှာဖြစ်ပါတယ်။အထူးသဖြင့်လွတ်လပ်ရပြီးတဲ့နောက်ပိုင်းမှာဖြတ်သန်းခဲ့ရတဲ့နိုင်ငံရေးစနစ်မျိုးစုံကရွေးချယ်အကောင့်တွေပေါ်ခဲ့တဲ့အမျိုးသားစီးပွားပုံစံချမှုဖြစ်စဉ်တွေကိုကြည့်ရင်နိုင်ငံတော်စီရွေးအောင်မြင်မှုနဲ့နိုင်ငံဖွံ့ဖြိုးတိုးတက်မှုကိုပေါ်ဆောင်ဖြည့်ရှင်းပေးနိုင်ခြင်းမရှိတာကိုလည်းတွေ့ရမှာဖြစ်ပါတယ်
။ခုဒီမြန်မာနိုင်ငံစီးပွားရေးပြင်ပြောင်းလဲမှုတွေမှာတိသာတိုးတက်လာတဲ့ကဏ္ဍတွေဆိုရင်တော့ခီးသွွားလုပ်ငန်းနဲ့ဆက်သွယ်ရေးလုပ်ငန်းတွေဖြစ်တယ်ဆိုပြီးပြည်တော်စုဝန်ကြီးဦးစိုးသိန်းက view ကိုပြောပါရတယ်။ဆက်သွယ်ရေးလုပ်ငန်းဘက်မှာဆိုရင်တော့ကတ္တာနိုင်ငံခြေစိုက်တဲ့ Urdu Company နဲ့နော်ဝေးခြေစိုက်တဲ့ Telenor Company တို့တင်ဒါရရှိထားပြီးတော့အခုဒီလုပ်ငန်းတွေစတင်နိုင်မှုအတွက်ရင်းနှီးမြှုပ်နှံဆောင်ရွက်နေတယ်လို့တချိန်ထဲမှာတော့ပြည်သူပိုင်လုပ်ငန်းအတော်များများကလည်းတခြားပြည်တွင်းပြည်ပလုပ်ငန်းတွေနဲ့ဖက်ဆက်ပုံစံအများပိုင်ကော်ပိုရေးရှင်းပုံစံဖြစ်အစစ်အစပြောင်းလဲသွားဖို့ရှိတယ်လို့ဦးစိုးသိန်းကပြောပါတယ်။ဒါကြောင့်လည်းပဲဈေးကွက်ပြန်ဆိုင်မှုတွေမှာဒန်းတူရှင်ပြိုင်မှုတွေမှန်ကန်တဲ့နည်းလမ်းရှင်ပြိုင်မှုတွေဖြစ်အောင်လို့ပြင်ဆင်ဆောင်နေတယ်လို့လည်းပြောဆိုသူခဲ့ပါတယ်ခင်ဗျာ
။ရန်ကုန်ရုံးခွဲကနေကိုသားညွန့်ဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်။တဆက်ထဲမှာပဲမြန်မာစီးပွားရေးဖွံ့ဖြိုးမှုအလားအလာနဲ့ပတ်သက်ပြီးလေ့လာသူတွေဘယ်လိုရှုမြင်ကြသလဲဆိုတာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေ2015အထွေထွေရွေးကောက်ပွဲမတိုင်ခင်တုံ့ဆိုင်သွားမှာကိုတုံ့သက်သူတွေကစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံရဲ့ရေရှည်စီးပွားရေးဖွံ့ဖြိုးမှုအလားအလာတွေနဲ့ပတ်သက်လို့နိုင်ငံခြားစီးပွားရေးလုပ်ငန်းရှင်တွေရဲ့အတိုင်းအဝိုင်းမှာအကြီးအကျယ်စိတ်ဝင်စားနေကြပေမဲ့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေကြားမှာတော့စိုးရိမ်မှုတွေတိုးလာနေတဲ့အကြောင်းဘန်ကောက်မြို့တော်ကနေ VOA သတင်းတောက်ရွန်ကိုဗန်သတင်းပေးပို့ထားတာကိုမခင်ဖြူထွေးကတင်ပြပေးမှာပါ။
မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေ2015ထွေထွေရွေးကောက်ပွဲတွေမတိုင်ခင်တုံ့ဆိုင်သွားမှာကိုသုံးသက်သူတွေကစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံရဲ့ရေရှည်စီးပွားရေးဖွံ့ဖြိုးမှုအလားအလာတွေနဲ့ပတ်သက်လို့နိုင်ငံခြားသားစီးပွားရေးလုပ်ငန်းရှင်တွေရဲ့အတိုင်းအဝိုင်းမှာအကြီးအကျယ်စိတ်ဝင်စားနေကြပြီမဲ့လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကြားမှာတော့စိုးရိမ်မှုတွေတိုးလာနေတဲ့အကြောင်းဘန်ကောက်မြို့တော်ကနေ VOA သတင်းတောက် Ron Corbin ကသတင်းပေးပို့ထားပါတယ်။မြန်မာနိုင်ငံဟာသူ့ရဲ့နှစ်စဉ်စီးပွားရေးဖွံ့ဖြိုးမှုနှုန်းကို600ဂိုင်းနှုန်းအထက်နဲ့ပုံမှန်ထားရှိသွားနိုင်မယ်ဆိုရင်2030ခုနှစ်ကိုရောက်ရင်အလဲအလတ်ဝင်ဝင်ရှိတဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကပြောပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဟာမြန်မာနိုင်ငံရဲ့အလားအလာကောင်းတွေကိုအတိမတ်ပြုရာရောက်နိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာအကြံပေးပုဂ္ဂိုလ်တစ်ဦးဖြစ်တဲ့ Australia ရှေ့နေ John Hancock ကပြောပါတယ
်။ It's just remarkable what has happened in there in the last 5-6-7 years
လွန်ခဲ့တဲ့9နှစ်6နှစ်9နှစ်လောက်ကမြန်မာနိုင်ငံမှာဘလို့အခြေအနေရှိလဲဆိုတာကိုကြည့်ရင်တကယ်ကိုအံ့ဩစရာပါပြောင်းလဲပွင့်လင်းလာတဲ့အခြေအနေကတကယ်ကိုထူးခြားပါတယ်အခုဆိုရင်မြန်မာနိုင်ငံမှာအလားအလာတွေအများကြီးရှိလာပါပြီလူတွေကမြန်မာနိုင်ငံကိုတွားကျင်နေကြပြီးတော့သူတို့ရဲ့စိတ်ဝင်စားမှုတွေကိုအမြန်ဆုံးအကောင့်ထဲပေါ်နိုင်ဖို့လဲအဲ့ဒီမှာရင်းနှီးမြှုပ်နှံခြင်းနဲ့ဆန္ဒတွေရှိနေကြပါတယ
်ဒါပေမဲ့လေယာဉ်မြေပြုပြင်ပြောင်းလဲရေးပညာရေးနဲ့အခြေခံအဆောက်အုံတည်ဆောက်ရေးနောက်တိုင်းပြည်ရဲ့အရက်သားလူမှုဝန်ဆောင်မှုလုပ်ငန်းတွေပြန်လည်ထူထောင်ရေးအပါအဝင်စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေရှိနေတဲ့အကြောင်း Mr. Hancock ကပြောပါရယ်မြန်မာနိုင်ငံလူဦးရေ63သန်းမှာ4ဘုံတစ်ဘုံကျော်ဟာနိုင်ငံရဲ့စီးရဲမွေးတည်မှုတတ်မှတ်ချက်မြင့်အောင်မှာရောက်နေပြီးတော့မြန်မာနိုင်ငံဟာအရှေ့တောင်အာရှမှာအစင်းရဲဆုံးနိုင်ငံတစ်ခုအဖြစ်နဲ့ဆက်ပြီးတော့ရှိနေဆဲဖြစ်ပါရယ်စီးရဲသားအများစုဟာကြီးလက်တော်ရတွေမှာနေထိုင်ကြသူတွေဖြစ်ပြီးတော့မြေယာပိုင်ဆိုင်မှုနဲ့ပတ်သက်တဲ့အထောက်အထားပြည့်ပြည့်စုံစုံမရှိကြတဲ့အတွက်တန်းတဲ့ချီတဲ့ဒီလိုစီးရဲသားတွေအချိန်မရွေးဒုက္ခရောက်နိုင်တဲ့အခြေအနေမှာလည်းရှိနေတာပါမြမပြည်သူအများပြားဟာပြုပြင်ပြောင်းလဲရေးကာလမှာဆုံးရှုံးမှုတွေနဲ့ကြုံတွေ့ရမှာကိုစိုးရိမ်နေကြတယ်လို့အေရဝတီသတင်းအယ်ဒီတာဦးအောင်စောကပြောပါတယ
် More than 3 years people in Burma said that they have seen a regressionin every front
အခုဆိုရင်၃နှစ်ကျော်သွားပါပြီအခုမြန်မာနိုင်ငံကလူတွေပြောနေတာကနေရာတိုင်းမှာဒီအထူးသဖြင့်စီးပွားရေးအရလက်ဦးမှုယူဖို့အလူရက်ရောက်လာကြတဲ့အခါမျိုးမှာဆုံးရှုံးမှုတွေတွေ့လာကြရတယ်လို့ပြောပါတယ်တကမ္ဘာလုံးကမြန်မာနိုင်ငံတွေကိုလာနေကြပါတယ်အစိုးရကိုအပြောင်းအလဲတွေဖော်ဆောင်တဲ့အတွက်လဲချီကျူးဩဘာပေးနေကြပါတယ်တကယ်တော့သူတို့ဟာပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေနဲ့လက်စားခံနေကြတာပါဒါကိုကြည့်ရင်တကယ်ကိုရှုပ်ထွေးလွန်းပါတယ်ဘာဖြစ်လို့လဲဆိုတော့လေယာဉ်မြေတွေအတင်းအဓမ္မသိမ်းယူတဲ့ကိစ္စတွေကိုအခုထိမဖြေရှင်းနိုင်ကြသေးပါဘူး။ဒါဟာတိုင်းပြည်မှာရှိနေတဲ့တကယ်ကိုကြီးမားလာတဲ့ပြဿနာကြီးပါလို့အေယာဝတီသတင်းအယ်ဒီတာဦးအောင်စောကပြောသွားတာပါ။ စီဒနီအခြေစိုက်မခွာရတက်သူကစီးပွားရေးပညာရှင်ရှောင်းထန်နဲ့ကလည်းမြမလူဦးရေ65ရာခိုင်နှုန်းအများစုသောပြည်သူတွေအ धिक အသက်မွေးရာစိုက်ပျိုးရေးကဏ္ဍအတွက်ပြုပြင်ပြောင်းလဲမှုတွေဟာနှေးကွေးလွန်းတယ်လို့ဆိုပါတယ
် What I'm really struck by is as I say the lack of progress in agriculture what could make the biggest difference
ကျွန်တော်သတိပြုမိတဲ့အချက်ကစိုက်ပျိုးရေးကဏ္ဍမှာတိုးတက်ပြောင်းလဲမှုနှဲပါနေတာပါမာပြည်သူတွေရဲ့လူနေမှုဘဝတွေကိုပဲအရာကကြီးကြီးမားမားပြောင်းလဲပြစ်နိုင်ပါလေ။စိုက်ပျိုးရေးကဏ္ဍပြုပြင်ပြောင်းလဲမှုပဲဖြစ်ပါတယ်။ဒီထဲမှာတစ်ခုကလေယာဉ်ကိစ္စပါ။လေယာဉ်သိမ်းဆီးခံရတဲ့အခြေအနေတွေမဖြစ်အောင်လုပ်ရမှာပါ။တကယ်တမ်းကျတော့ဒီကိစ္စတစ်ခုတည်းမှာတိုးတက်မှုထက်ဆုံးယုံမှုတွေပဲကြုံရပါတယ
်။လက်ရှိပြုပြင်ပြောင်းလဲမှုတွေရဲ့အဓိကအဆုံးဖြတ်ဟာလာမယ့်2025ထွေထွေရွေးကောက်ပွဲတွေရဲ့ရလဒ်အပေါ်မှာမူတည်နေတယ်လို့ဆိုပေမဲ့ရှေ့ဆက်ပြောင်းလဲတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေပြီးမြန်မာနိုင်ငံအတွင်းလူမျိုးရေးနဲ့ဘာသာရေးကွဲပြားမှုတွေရဲ့လှုံ့ဆော်မှုတွေကနေတိုင်းပြည်ရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုထိခိုက်စေနိုင်တယ်လို့လည်းသုံးသပ်သူတွေကဝေဖန်ပြောဆိုနေကြပါတယ်ရှင်
မနက်ကမှနေပေါင်း30ကျော်အတွင်းပထမဆုံးအကြိမ်ပြုလုပ်မဲ့သကောင်စင်းကောက်ယူဖို့တဖြည်းဖြည်းရက်နီးကပ်လာတာနဲ့အများဒီပေါ်မှာစိုးရိမ်မှုတွေရှိတဲ့အကြောင်းဝေဖန်ပြောဆိုမှုတွေလည်းကြီးထွားလာနေပါတယ်အထူးသဖြင့်မတူညီတဲ့လူမျိုးစုအများပြားနေထိုင်ကြတဲ့တိုင်းရင်းသားဒေသတွေမှာအစိုးရရဲ့မျိုးနွယ်စုသတ်မှတ်မှုတွေအပေါ်ကွဲပြားမှုရှိတာတွေကိုတိုင်းရင်းသားခေါင်းဆောင်တွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ဒီသကောင်စင်းကောက်ယူမှုအပေါ်သောရရှင်တွေရဲ့အမြင်ကိုအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးလိုသူတွေ VOA ရဲ့ဖုန်းနံပါတ် 1239238554 ကိုဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပေးပို့ဆွေးနွေးလိုတဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ည9:00မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့နိုင်ငံတကာမှာထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်။ယူကရိန်းမှာလူ100နီးပါးသေဆုံးခဲ့တဲ့ဆန္ဒပြနှိပ်စက်မှုကြီးအပြီးရာထူးကဆင်းပေးခဲ့ရတဲ့သမ္မတဗစ်တာယနုခိုဗစ်ကိုဖမ်းဝရမ်းထုတ်ခဲ့ပါတယ်။ဒီတော့အတွင်း EU ဥရောပသမ္မတနိုင်ငံသားရေး policy အကြီးအကဲကက်သရင်အက်စတန်ဟာဒီကနေ့ယူကရိန်းကိုသွားရောက်ပြီးယာယီခေါင်းဆောင်ဒစ်တွေနဲ့ဆက်ဆံရေးနှွေးထွေးသွားစီဖို့ကြိုးပမ်းမှာဖြစ်တယ်လို့သိရပါတယ်။အကြောင်းစုံကိုတော့ဒေါ်လာလာတန်ကတင်ပြပေးမှာပါ။
ရုကနေပြုတ်ကျခဲ့တဲ့ယူကရိန်းသမ္မတဗစ်တာယနုခိုဗစ်ကိုနိုင်ငံကဖမ်းဝရမ်းထုတ်ခဲ့ပါတယ်။သူကိုတော့နောက်ဆုံးနိုင်ငံရဲ့ခရီးမြတ်ဒေသမှာတွေ့ရတယ်လို့ယာယီပြည်ထရေးဝန်ကြီးသစ်အာဆန်အဗကော့ဖ်ကပြောပါတယ်။ဒါပေမဲ့လို့လောလောဆယ်မှာတော့သူဘယ်နေရာရောက်နေတယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဒီကနေ့မစ္စတာအဗကော့ဖ်ရဲ့ Facebook မှာတင်ထားတဲ့ကြေညာချက်အရယနုခိုဗစ်နဲ့တခြားအစိုးရရရှိတွေဟာအရသာတွေအစုလိုက်ပြုံလိုက်တည်ဆုံရမှာတာဝန်ရှိတယ်လို့ယူဆကြောင်းဖော်ပြထားပါတယ်။ဒီတော့တွင်ဥရောပသမဂ္ဂရဲ့နိုင်ငံခြားရေး policy အကြီးအကဲ Catherine Ashton ဟာယူကရိန်းကိုတွားရောက်ပြီးယာယီခေါင်းဆောင်တစ်တွေနဲ့တွေ့ဆုံက EU နဲ့ဆက်ဆံရေးရည်နှီးစေဖို့ကြိုးပမ်းမှာဖြစ်ပါတယ်။ရုရှားနိုင်ငံကထောက်ခံတဲ့ Viktor Yanukovych ရာထူးကနေဖြုတ်ချခြင်းခံခဲ့ရပြီးတဲ့နောက်ဥရောပနဲ့ပေါင်းစည်းလမ်းကိုဥတီလျှောက်လမ်းမှာဖြစ်တယ်လို့ယူကရိန်းယာယီသမ္မတတစ်ကပြောကြပြီးတရက်ကြာမှာအက်စတန်အခုလိုခီးထွက်ခဲ့တာဖြစ်ပါတယ်။ဝင်ကြီးချုပ်ဟောင်းယူလီယာတီမရှီကိုရဲ့ကာလကြာရှည်မဟာမိတ်လည်းဖြစ်ပြီးအတိုက်ခံခေါင်းဆောင်လည်းဖြစ်တဲ့အလက်ဇန်ဒါတက်ရှနော့ဖ်ကိုတင်းနေနေကလွှတ်တော်ကနေမဲခွဲဆုံးဖြတ်ပြီးသူ့ကိုယာယီသမ္မတဖြစ်တင်မြှောက်ခဲ့တာဖြစ်ပါတယ်။ကုလိုတင်မြှောက်ပြီးနိုင်ငင်းရဲ့ကြာမှာသူကယူကရိန်းဘာသာစကားနဲ့ပြောကြားခဲ့တာကတော့
Що до наш пріоритет? Повернення до курсу на євроінтеграцію. з боротьби за яку починався майдан.
ယူကရိန်းရဲ့ဦးစားပေးမှုကတော့ဥရောပနဲ့ပေါင်းစည်းရေးလမ်းကိုပြန်လျှောက်လှမ်းဖို့ဖြစ်ပါတယ်။ဒါဟာမိုက်ဒန်မှာဆန္ဒပြရုန်းကန်ခဲ့မှုစတင်ခဲ့တဲ့အချက်ပါပဲ။ယူကရိန်းနဲ့ဥရောပနိုင်ငံသားတွေရဲ့မိသားစုကိုပြန်သွားမှာဖြစ်ပါတယ်။ချိန်နဲ့မှာပဲရုရှားနိုင်ငံနဲ့လည်းဆက်ဆံရေးအရေးကြီးတာကိုနားလည်ဖို့ကြိုးပမ်းရမှာဖြစ်ပြီးအိမ်နီးချင်းတွေနဲ့တရားမျှတပြီးကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်ဖို့အစင်းသင့်လို့ယူရမှာဖြစ်ပါတယ်လို့ယာယီယူကရိန်းသမ္မတကပြောကြားသွားတာဖြစ်ပါတယ်။တချင်နော့ဖ်အနေနဲ့အင်္ဂါနေ့အမီအစိုးရဖွဲ့ဖို့ဂရီပေးခဲ့ပြီးလွှတ်တော်ကိုယ်စားတွေကမေလ25ရက်နေ့ရွေးကောက်ပွဲတစ်ခုကျင်းပပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။ တိုက်ခံပါတီခေါင်းဆောင်ဗစ်တာလီခလစ်ကိုကပြုတ်ကျခဲ့တဲ့ခေါင်းဆောင်အနေနဲ့လွန်ခဲ့တဲ့သတင်းပတ်တွင်အစိုးရဆန့်ကျင်ဆန္ဒပြသူတရားနီးပါးတည်ဆုံခဲ့တဲ့ကီယက်မှာဖြစ်ပျက်တဲ့နှိပ်စက်မှုတွေကိုအပြည့်အဝတာဝန်ယူရမှာဖြစ်တယ်လို့ခုလူပြောခဲ့ပါတယ
် Yugoslavia should take responsibility for everything what happened in the last years in the country his Swedish constitution
ဒီနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်းဖြစ်ပျက်ခဲ့တာမှန်သမျှအတွေ့ယန်နူကိုဗစ်ကတာဝန်ယူသင့်ပါတယ်သူဟာလွတ်တော်လက်ထဲကနေဖွဲ့စည်းပုံအခြေခံဥပဒေကိုလက်ပြောင်းယူခဲ့တယ်အာဏာကိုသူ့လက်ထဲမှာချုပ်ကန်ခဲ့တယ်ဒါပေမဲ့အာဏာကိုသူယူရင်နိုင်ငံမှာဖြစ်ပျက်သမျှအပေါ်လဲတာဝန်အပြည့်အဝယူရမှာဖြစ်ပါတယ်ပြီးခဲ့တဲ့လပြီးခဲ့တဲ့သတင်းပတ်တွေကဖြစ်ပျက်ခဲ့သမျှလူတွေတည်ဆုံးခဲ့ရသမျှအတွေ့သူအပြည့်အဝတာဝန်ယူရမှာဖြစ်ပါတယ်
Mr. Yanukovych ကဥရောပသမဂ္ဂနဲ့ကုန်သွယ်ရေးသဘောတူညီမှုကိုပြန်ယူသိမ်းပြီးရုရှားနဲ့ဆက်ဆံရေးပိုနှိမ့်ကစေဖို့ကြိုးပမ်းခဲ့ပြီးတဲ့နောက်နိုဝင်ဘာလကစလို့ဆန္ဒပြမှုတွေစတင်ခဲ့တာဖြစ်ပါတယ်။ယူကရိန်းအနေနဲ့အရှိတ်ကရုရှားနဲ့ပေါင်းစည်းလို့ပြီးအနောက်ဘက်ကတော့ဥရောပသမဂ္ဂနဲ့ရင်းနှီးလို့တဲ့အတွက်နှစ်ချမ်းကွဲနေတာလည်းဖြစ်ပါတယ်။ပြုတ်ချခဲ့တဲ့သမရကိုထောက်ခံတဲ့ရုရှားကတော့ Kiev ကနေသူ့ရဲ့တန်အမတ်ကိုပြန်ခေါ်ခဲ့ပြီးယူကရိန်းမှာဆိုးရွားနေတဲ့အခြေအနေတွေအကြောင်းနှီးနှောတိုင်ပင်မှုဖြစ်တယ်လို့ပြောပါတယ်ရှင်
။ဒေါ်လာလာတန်တင်ပြပေးခဲ့တာဖြစ်ပါတယ်။တနင်္လာနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ VOA ကနေနောက်2နာရီအကြာည6နာရီကနေ10နာရီအထိထုတ်လွှင့်မဲ့စီစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနှားဆင်နိုင်ပါတယ်။ဒီစီစဉ်မှာဆိုရင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာသူယုံကြည်ရာကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်တနင်္လာနေ့ညနေခင်းအစီအစဉ်တွေမကြခင်မှာအဆုံးသတ်တော်မှာမို့အခုကြံနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်အေးသန္နာကျော်ကတက်လက်ကြီးညာပေးပါမယ်ရှင
်အီဂျစ်နိုင်ငံမှာဝင်ကြီးအဖွဲ့ရာထူးကနှုတ်ထွက်လိုက်တယ်လို့အီဂျစ်ကြဖြတ်ဝင်ကြီးချုပ်ဟက်ဆမ်အယ်ဘီဘလာဝီကပြောပါတယ်။ဘာကြောင့်နှုတ်ထွက်ရလဲဆိုတာမပြောဘဲနဲ့ဒီနှုတ်ထွက်ကြောင်းကိုဒီနေ့တနင်္လာနေ့မှာပဲမစ္စတာဘီဘလာဝီကရုပ်မြင်သံကြားမှာကြေညာသွားတာဖြစ်ပါတယ်။မနစ်ကဇူလိုင်လစစ်တပ်ကဖျောက်ချလို့တမရမိုဟာမက်မော်ရှီရာထူးကပြုတ်ကျပြီးသွားကြတဲ့ကစစ်တပ်ကကြောတောင်းနောက်ခံပေးထားတဲ့ကြဖြတ်အစိုးရကနိုင်ငံကိုအုပ်ချုပ်လာခဲ့တာဖြစ်ပါတယ်ရှင်။ယူကရိန်းနိုင်ငံမှာအရက်သားအများပြားကိုတပ်ပစ်ခဲ့တယ်လို့ဖြုတ်ချခံသမ္မတမစ္စတာဗစ်တာယန်နူကိုဗစ်နဲ့တခြားအရာရှိအများပြားကိုတန်တရားရှိထားကြောင်းဆွတ်ဆွဲပြီးတော့ဖန်ဝင်ရန်ထုတ်ထားခဲ့ပါတယ်။မစ္စတာယန်နူကိုဗစ်ကိုရုရှားကိုထောက်ခံတဲ့ခရီးမီးယားဒေသမှာနောက်ဆုံးတွေ့လိုက်ရတယ်ဆိုပြီးတော့ယာယီပြည်ထရေးဝန်ကြီးကပြောပြီးတော့ယူကရိန်းသမ္မတဘယ်ရောက်နေလဲဆိုတဲ့နေရာအတိအကျကိုတော့မသိကြပါဘူး။ယာယီပြည်ထရေးဝန်ကြီးကဒီ Facebook စာမျက်နှာပေါ်မှာအခုလိုကြေညာချက်တွေထုတ်ပြန်သွားတာဖြစ်ပါတယ်။ဒီတော့တွင်မှာပဲ EU ဥရောပသမဂ္ဂရဲ့နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲ Catherine Ashton ကတနင်္လာနေ့မှာယူကရိန်းနိုင်ငံကိုရောက်ရှိမှာဖြစ်ပြီးတော့ယူကရိန်းနဲ့ EU နိကတ်မှုကိုလိုလားတဲ့ကြားဖြတ်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အစီအစဉ်ထားခဲ့ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုတို့ဟာသူတို့နှစ်စဉ်ပုံမှန်ပြုလုပ်နေကြပူးရဲစီကြီးလေ့ကျင့်မှုကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒီစီရေးလေ့ကျင့်မှုဟာကြိုးကြော်ဖို့အတွက်ကြိုတင်ပြင်ဆင်မှုဖြစ်တယ်လို့မြောက်ကိုရီးယားဘက်ကကန့်ကွက်ပြောဆိုနေတဲ့ကြားမှာအခုလိုမျိုးစီရေးလေ့ကျင့်မှုကိုပြုလုပ်တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်စုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.